မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့ညနေခင်း6:00ခွဲနဲ့9:00ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဝဲမဲမှာကိုအောင်လေးဦးနဲ့ဒီနေ့ထိတ်တန့်ရောက်တဲ့တွင်တွေကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အီရန်အနေနဲ့ယူကရိန်းလေယာဉ်ကိုမှားပစ်ခဲ့တာအတွက်အရေးစာယူနေပါပြီ။ဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းနဲ့ထပ်ပြီးစကားစစ်ထိုးကြပါတော့မယ်။ပါကစ္စတန်ဘက်ကကက်ရှမီးယားဒေသမှာရေခဲတောင်ပြုလို့အနည်းဆုံးလူ58ဦးအခုချိန်ထိသေဆုံးခဲ့ရပြီပါပြီ။ဒီသတင်းနဲ့အတူနောက်ထပ်စိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါနားလည်ပါ
။ကောင်းပါပြီရှင်။တရုတ်သမ္မတရှီဂျင်းပင်ရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းအငြင်းပွားစရာဖြစ်နေတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ရေနက်စိတ်ကန်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့အဆိုအိမ်မှုတွေရှိနေကြပါတယ်။
မလွဲမရှောင်တာမြေဆုံကအကောင့်တွေဖော်မှာဟေးဆိုလို့ရှိရင်တေးချရဲကျွန်တော်တို့ဒါဒီလက်ရှိအနေထားနဲ့ကတော့ကျွန်တော်တို့အမြင်ရလေတကယ်ကြီးမားတဲ့ဟိုစိတ်ခေါ်မှုကိုဒါခေါ်လာနေအတူတူပဲ
လှုပ်တက်ကြွလှုပ်ရှားသူသူဖြစ်တဲ့ခွန်မြတ်အောင်ပြောတော်ရပါအပြေဆုံးကတော့မကြခင်ကြားမှာပါဒါအပြင်ဖလိုက်ကောမှာကျင်းမမဲ့ခရီးပြင်းနေတဲ့အခမ်းအနားကိုတက်ရောက်မဲ့တောင်းဆန်းစုကြည်ကိုပို့ချုပ်ကြေယုတ်ကိစ္စဖန်စည်းကံတောင်းသူကိစ္စနဲ့လက်မြေတိတ်ဆိတ်ခံရတဲ့ကိစ္စတွေကိုအလေးထားတင်ပြဖို့ဒေသခံတွေပြင်ဆင်နေပါတယ်ဒီနှစ်ထဲကြပြတကောင်စီရင်ကောက်ယူမဲ့သတင်းကိုလည်းကြားမယ်အပြင်တိုင်ဝမ်ရွေးကောက်ပွဲမှာတရုတ်အစိုးရပေါ်သဘောထားတင်လာတဲ့လက်ရှိသမ္မတပြန်ပြီးတော့အရွေးခံရတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတင်းမာလားမလားဆိုတဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင်
။အီရန်နိုင်ငံအနေနဲ့ယူကရိန်းခီးတဲ့တင်လေယာဉ်ကိုမှားပြင်းပစ်ချခဲ့တဲ့အတွက်ရည်ရွယ်မှုတွေစလုပ်နေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြခဲ့တဲ့ဘက်ကပဲတီရန်မြို့လင်ခွင်းကအတက်လေးမှာတင်ဒီလင်ကိုပြစ်ချခဲ့တာကြောင့်ပါလာသူ186ဦးအကုန်လုံးတေခဲ့ရတဲ့အတွက်အရေးယူမှုတွေစလုပ်နေပြီလို့အီရန်တရားရေးဌာနကဒီနေ့ကြေညာလိုက်တာပါဒီချက်လင်ကိုပြခဲ့တဲ့ဗိုလ်ထုနယ်ကမှားယွင်းပြစ်ချခဲ့တာကိုအီရန်ဘက်ကနောက်ဆုံးကြမှာဝန်ခံခဲ့ပြီးအီရန်ပြည်သူတွေရဲ့မကျေနပ်မှုတွေနဲ့ဆန့်ကျင်ဆန္ဒပြမှုတွေမကြခင်ရပိုင်းတွင်မြင်မာလာနေချိန်မှာအခုလိုရေးယူမှုစတင်နေကြောင်းကြေညာခဲ့တာပါအီရန်ထိတန့်ရာရှိတွေအနေနဲ့ဒီလေရင်ပြစ်ချခဲ့ရခြင်းအကြောင်းရင်းကိုဖုံးကွယ်ခြင်းတဲ့အတွက်အခုလိုအရေးယူခဲ့ပုံရတယ်လို့သုံးသပ်မှုတွေလည်းထွက်နေပါတယ်ဒီလေရင်ကိုအီရန်ကပြစ်ချခဲ့တယ်လို့အစာပိုင်းဆွဆွဲမှုတွေထွက်ခဲ့တဲ့ပေါ်အီရန်ဘက်ကပထမပိုင်းမှာညှင်းဆိုခဲ့ပြီးအီရန်တော်လှန်ရေးအဆောင်တပ်ကမှားယွင်းပြစ်ချခဲ့ကြောင်းအထောက်အထားအများကြီးထွက်လာခြင်းကြမှာ၃ရက်ကြာစနေနေ့မှာအခုလိုဝန်ခံခဲ့တာပါအီရန်တရားရေးပြောခွင့်ရဂိုလာမိုဆိန်အစ်စမဲလီကဒီမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကလည်းဖမ်းထားတယ်လို့အီရန်ဆိုရပိုင်သတင်းဌာနကနေပြောခဲ့ပေမဲ့ဘသူတွေနဲ့ဘယ်နှယောက်ကိုဖမ်းထားတယ်လို့တော့အတိအကျမပြောခဲ့ပါဘူးခင်ဗျာ
တီရန်မျိုးတော်မှာယူကရိန်းခီးစဉ်လေရင်ကိုပြစ်ချခဲ့မိတဲ့အကြောင်းအီရန်ဆိုရကဝန်ခံခဲ့ပြီးတဲ့နောက်ထိတ်တန့်တက်သူတို့ကအကြောင်းသားတွေရန်နဲ့ချီစက်တိုက်ဆူဆူလို့ဆန္ဒပြကြပါတယ် VOA ကလက်ခံရရှိခဲ့တဲ့ဗီဒီယိုတစ်ချို့မှာတော့နာမည်ကျော်အင်ဂျင်နီယာအကြောင်းဖြစ်တဲ့ Sheriff တက်သူကအကြောင်းသားတွေမနေ့ကထိ30စက်တိုက်ဖြစ်ကျောင်းဝင်းထဲမှာကျွေးကြော်တဲ့နေ့အော်ဟစ်ဆန္ဒပြနေတာတွေအစိုးရစန့်ကျင်မင်းကိုပြောနေတယ်ကိုတွေ့ကြရပါတယ်ယူကရိန်းနိုင်ငံ KF မျိုးတော်ကိုတွားဖို့ပြီးခဲ့တဲ့ဗိုလ်ထုနေ့မှာပဲတီရန်မျိုးတော်လေစိတ်ကနေပြန်တက်ပြီးတိတ်မချခင်မှာပဲပြစ်ချခံခဲ့ရတဲ့အတွက်ဆုံးသူ186အောင်မှာအီရန်တက်သူအကြောင်းသားတွေလည်းပါဝင်ခဲ့တာပါနေရင်ပြစ်ချမှုဟာဆက်ချွေမှုကြောင့်ဖြစ်တယ်ဆိုပြီးအီရန်ခေါင်းဆောင်တွေ၃ရက်ကြာညှင်းဆန်ခဲ့ပြီးစနေနေ့ကမှစစ်တပ်ကမှားယွင်းပြစ်မိတာဆိုပြီးဝန်ခံခဲ့တာလည်းဖြစ်ပါတယ်အီရန်ထူးတပ်ဖွဲ့ခေါင်းဆောင်ကိုအမေရိကန်ကတုတ်တင်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံမှာအမေရိကန်တပ်တွေခြေစိုက်ထားတဲ့ latest scan တစ်ခုကိုအီရန်ကတက်ခိုက်တဲ့နေ့မှာပဲလေရင်ပြစ်ချခံခဲ့ရတာပါပကံမျိုးတော်ကနိုင်ငံကလေစိတ်နီအီရန်ကုတ်စ်ထူတပ်မှုကာဆန်ဆူလီမန်နီကိုဇန်နဝါရီလ3ရက်နေ့ကဝေထင်းဒရုန်းယာဉ်နဲ့တုတ်တင်ခဲ့တာကိုလက်တုံပြန်တဲ့တက်ခိုက်မှုအတွင်းမှာတော့အမေရိကန်တပ်ဖွဲ့ဝင်အထိခိုက်အကြအဆုံးတော့မရှိခဲ့ပါဘူ
းဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောင်းပိုင်းမှာမျက်နှာချင်းဆိုင်အခြေအနေစကားစစ်ထိုးကြပါတော့မယ် Republican Partyသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်းရွေးချယ်၍အမေရိကန်နိုင်ငံအနောက်လေပိုင်းပြည်နယ်ဖြစ်တဲ့အိုင်အိုဝါမှာမဲဆာမပေးခင်မှာနောက်ဆုံးအခြေအနေနဲ့အခုလိုစကားဆက်ထိုးကြမှာပါဒီမိုကရက်ပါတီနဲ့ဒီစကားဆက်ထိုးပွဲတွေအောင်မြင်မှုနဲ့ပတ်သက်ပြီးစံသမချက်တွေပုံမူတိုးမြင့်လာနေချိန်မှာပြီးခဲ့တဲ့ဇွန်လကတည်းကစခဲ့တဲ့ဒီလုပ်ငန်းစဉ်တဲ့အခုပွဲကတော့သမ္မတလောင်းအနည်းဆုံးအရေးအတွက်နေနဲ့ဝင်ပါမှာဖြစ်ပါတယ်အခုပွဲမှာအရင်အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်နောက်ထက်လွှတ်တော်မှအမျိုးသမီးအဲလစ်ဘက်ဝါရန်အင်ဒီယားနာပြည်နယ်ကဆော့သ်ဘန်မြို့တော်ဝင်ဟောင်းပီတ်ဘစ်တီဂက်နောက်အမျိုးသမီးထက်လွှတ်တော်မှအေမီကလော့ဘတ်ချာနဲ့ဘီလီယနာတထည်ကြီးတောင်ဆီယာတို့ ဝင်ပြိုင်ကြမှာပါ။ဒီ Iowa ပြည်နယ်ဟာကြေးလက်အများစုဖြစ်ပြီးလူပြည်အများစုသုံးသန်းရှိကအမေရိကန်တနိုင်ငံလုံးကလူချိုးစားကိုကိုးစားပြုဖို့အားနေပေမဲ့လရွေချီကြတဲ့ဒီသမရလောင်းရွေးပွဲအတွက်ပထမဆုံးစတဲ့ပြည်နယ်နေနဲ့လူဦးအသားရအားသာချက်တော့ရှိနေပါတယ်။ဒီနှစ်အခုလိုမဲစပေးမှုကတော့ဖေဖော်ဝါရီ3ရက်နေ့ချမှာလုံးမှာပါ။ဒီမိုကရက်တစ်ပါတီရဲ့သမရလောင်းရွေးချယ်ပွဲမှာ3ချိန်မြောက်ဖြစ်ဝင်ပြိုင်မဲ့ဗဟိုအလဲအလက်လဝဲချင်းဒုသမရဟောင်းဘိုင်ဒန်အနေနဲ့တနိုင်ငံလုံးကစစ်တမ်းတွေမှာထိဆုံးကဥဆောင်နေပေမဲ့အခုအိုင်အိုဝါပြည်နယ်မှာလုပ်ခဲ့တဲ့ပြီးခဲ့တဲ့ပတ်ကစစ်တမ်းမှာတော့15ရာခိုင်နှုန်းထောက်ခံမှုနဲ့နောက်ကစရုပ်ထဏ်နေရာရောက်နေပါတယ်။ဒီအိုင်အိုဝါစစ်တမ်းမှာဆိုရှယ်ဒီမိုကရက်ဖြစ်ကျင်ညာထားတဲ့ဘန်နီဆန်ဒါစ်က20ရာခိုင်နှုန်းထောက်ခံမဲ့အသာစီးရနေပြီးမက်ဆာချူးဆက်စ်ပြည်နယ်ကတက္ကသိုလ်ဗမော့ကဟောင်းအဲလစ်ဘက်ဝါရန်က18ရာခိုင်နှုန်းနဲ့ဒုတိယလိုင်းတွေကအလဲအလက်သဘောထားရှိကြောင်းပြောနေတဲ့ Peace Perspective က16ရာခိုင်နှုန်းနဲ့တတိယလိုင်းနေပါတယ်ခင်ဗျာ။
အမေရိကန်နဲ့ကွန်မွေးတင်းမာမှုတွေကြုံနေရတဲ့တရုတ်နိုင်ငံရဲ့ကမ္ဘာတဝန်းပြပပို့ကုန်တင်ပို့မှုဟာပြီးခဲ့တဲ့2019ခုနှစ်မှာ3.5ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွင့်အရေးတွန်းမြင့်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ကိုကုန်တင်ပို့မှုဟာ2018ခုနှစ်ထက်စာရင် 12.5 ရာခိုင်နှုန်းကျဆင်းပြီးဒေါ်လာ 418.5 ဘီလီယံသာရှိခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံကောက်ခွန်ဌာနကဒီနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ။အမေရိကန်နဲ့ကွန်မွေးစစ်ပွဲဖြစ်နေချိန်မှာတရုတ်ပြပပို့ကုန်လုပ်ငန်းရှင်တွေအာရှဥရောပနဲ့အာဖရိကဇီးကွက်တွေကိုအယောင်မြင့်တင်ဖို့ကြိုးစားခဲ့ရကပြင်သစ်ကနေဒါ၊ဩစတြေးလျ၊ဘရာဇီးလ်နဲ့ရှစ်တောင်အရှေ့နိုင်ငံတွေကိုတင်ပို့မှုတွေဟာဆယ်ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။ကမ္ဘာတဝန်းကုန်တင်ပို့မှုမှာတော့အရင်တနည်းကထက်ရာခိုင်နှုန်းဝယ်တိုးပြီး 9.8 ရာခိုင်နှုန်းနဲ့ 239.9 ဘီလီယံရှိခဲ့တာပါ။သွင်းကုန်ပမာဏကလည်း 16.3 ရာခိုင်နှုန်းတိုးပြီး 190.9 ဘီလီယံထိရှိခဲ့ပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာနေ့ညနေပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်ရည်ရွယ်မှုတွေကင်းလက်ခွင့်ပေးဖို့တိုက်တွန်းပြောဆိုပေးနိုင်တယ်လို့ဒီနေ့ပြောလိုက်ပါတယ်သမ္မတမွန်ကပဲအခုလိုတိုက်တွန်းရကမြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲကိုပြန်ဆနိုင်ရေးအထောက်အကူပေးနိုင်မဲ့တောင်မြောက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာဖို့ပါလို့ဆက်ပြောခဲ့ပါတယ်အရင်ကလည်းမြောက်ကိုရီးယားပေါ်တံခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးသက်သာရဖို့တောင်မြောက်နှစ်နိုင်ငံကြားစီးပွားရေးစီမံကိန်းတွေပြန်ဆနိုင်အောင်သမ္မတမွန်ကကြိုးစားခဲ့ပူပေမဲ့မအောင်မြင်ခဲ့ပါဘူး။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရဲ့ဆိုင်ရည်ကိုလက်တွေ့ကျကျလှုပ်ဆောင်နိုင်ရင်အမေရိကန်နိုင်ငံတကာကအလားတူလိုက်လည်မှုတွေပြန်လုပ်ဆောင်ပေးမှာဖြစ်ပြီးဒီထဲမှာမြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်ရည်ရွယ်မှုတွေကိုလည်းဖြည့်ဆော့ပေးလာနိုင်တယ်လို့သမ္မတမွန်ဂျေအင်းကရှင်းပြပါတယ်ခင
်ဗျ။ပါကစ္စတန်စစ်ကောင်းဆောင်ပါဖက်မူရှာရက်ပေါ်တည်ထောင်စီရင်ချက်ချမှတ်ထားတာကိုတရားဝင်ကပယ်ဖြစ်လိုက်ပါတယ်။ပါကစ္စတန်သမ္မတဟောင်းလည်းဖြစ်တဲ့မူရှာရက်ကိုအပြစ်ပေးအရေးယူခဲ့တဲ့တရားရေးလုပ်ငန်းစဉ်ဟာဥပဒေနဲ့မညီတဲ့အကြောင်းတရားဝင်ကဆုံးဖြတ်လိုက်တာပါ။လူပိုင်းနိုင်ငံမှာတင်းရှောင်နေတဲ့ဗိုလ်ချုပ်ကြီးဟောင်းကတော့တည်ထောင်စီရင်ချက်ဟာပုဂ္ဂိုလ်ရေးရာလက်တုံ့ပြန်မှုရည်ရွယ်ချက်နဲ့ချမှတ်တဲ့ဆုံးဖြတ်ချက်ဖြစ်နေပြစ်တင်ရှုတ်ချထားပါတယ်။ဒီအခွင့်မှာကိုယ်တိုင်ခြေပောက်ခွင့်မရသလိုအကျိုးဆောင်ရှိနေလည်းမရှိဘဲစီရင်ချက်ချခဲ့တာလို့လည်းပြောဆိုထားတာပါ။ပါကစ္စတန်ဖွဲ့စည်းပုံခြေကံဥပဒေကိုဖောက်ပြက်ပြီးနိုင်ငံတော်သစ္စာဖောက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံရဆုံးဖြတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံရုံးရဲ့ဆုံးဖြတ်ချက်ကိုတော့ကျမ်းမာရေးရွရွနေတဲ့အသက်86နှစ်အရွယ်ပါကစ္စတန်သမ္မတဟောင်းကခုခံလျှောက်လဲခဲ့တာဖြစ်ပါတယ်
။ပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာရေခဲတောင်ပြိုကျတဲ့အတွက်အ ਨੇ ဆုံးလူ58ဦးသေဆုံးခဲ့ရပြီးလူတချို့ပျောက်ဆုံးနေသေးတယ်လို့အစိုးရတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယအုပ်ချုပ်ကန်ကက်ရှမီးယားမြောက်ပိုင်းမှာလည်းအလားတူဖြစ်ရတဲ့အ ਨੇ ဆုံး10ဦးသေဆုံးခဲ့ပါတယ်။မိုးသီးထန်ပြီးနောက်မြေပြိုကျခဲ့တဲ့နေလုံတောင်ကြားဒေသတစ်ဝိုက်မှာလည်းရာသားအတော်များများပိတ်မိနေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အခင်ဖြစ်တဲ့နေရာတွေကိုကဲဆေးတွေဆေးလွတ်ထားပြီလို့လည်းတာဝန်ရှိသူတူကပြောပါတယ်။လက်မြေငင်းပွားမှုတွေရှိပြီးစစ်တပ်ချလာတဲ့အိန္ဒိယနဲ့ပါကစ္စတန်နဲ့ဆက်ကြတိုက်ဆုံသူ10ဦးထဲမှာစစ်သား9ဦးပါဝင်တယ်လို့အိန္ဒိယအကြီးတန်းရဲအရှိတူကပြောပါတယ်။2012ခုနှစ်တုန်းကလည်းအိန္ဒိယနဲ့ဆက်ပါကစ္စတန်တပ်ဌာနချုပ်အနားမှာအခုလိုတာမောကနှင်းထုနဲ့ကြောက်တုံးတွေပြိုကျခဲ့တဲ့အတွက်စစ်သားအနည်းဆုံး124ဦးနဲ့ရဲသား12ဦးသေဆုံးခဲ့ရပါတယ်။1948ခုနှစ်လွတ်လပ်ရပြီးကတည်းကကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တီးခြားစီခွဲအုပ်ချုပ်ခဲ့တာဖြစ်ပြီးဆယ်စုနှစ်များစွာတင်းမာမှုတွေကြောင့်လူပေါင်း100နဲ့ချီသေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမလေးရာမြို့တော်မြောက်ဘက်မိုင်60လောက်အကွာမှာရှိတဲ့တားမီးရောင်ကနေတင်းနေနေတုန်းကဆလိုမိခိုးပြားတွေချော်ရီထွက်လာခဲ့ပြီးတဲ့နောက်မလေးရာမြို့ကလူ3000ကျော်ကိုအခုခါပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။ နောက်ထပ်ကြီးမားတဲ့ပောက်ကွဲနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲဖိလစ်ပိုင်နိုင်ငံမြင်းကလင်းတိုင်းတိုင်ဤဌာနကသတိပေးချက်ထုတ်ပြန်ထားတာပါ။ဒီနေ့ကနေ့ကစပြီးမီးရောင်ပေါက်တဲ့အချိန်ကြောင့်မီးရောင်ကနေထွက်ပေါ်လာတဲ့မီးခိုးပြတွေဟာမနီလာမြို့တော်အထိပြန့်လွင့်လာခဲ့တာပါ။မီးခိုးပြတွေကြောင့်ဒီနေ့ကနေ့ကလေရင်ခီးစဉ်အများပြားကိုလည်းဖျက်သိမ်းထားရသလိုကျောင်းတွေအစုအယုံတွေကိုလည်းပိတ်ထားရပါတယ်။ဒါအားမီးရောင်ဟာ1989ခုနှစ်တုန်းကနောက်ဆုံးအချိန်ပေါက်ခွဲခဲ့ဘူးပြီးမိအောင်ပေါက်ခွဲမှုကြောင့်လည်းအဲ့ဒီအချိန်တုန်းကလူပေါင်း100လောက်သေဆုံးခဲ့ဘူးပါလေ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုဝင်းမင်းနဲ့ကိုအောင်လင်းတို့ကကြီးညာပေးခဲ့တာပါရှင်။အခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။ဇန်နဝါရီလ18ရက်နေ့မှာစတင်မဲ့တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်ရက်ကြာပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းအငင်ပွားစရာရေကာတာနဲ့ရင်းနှီးစိတ်ကစီမံကိန်းတွေပြန်စားဖို့တွန်းအားပေးပွဲရှိနေတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်နေပါတယ်။2017ခုနှစ်ကလေးကရပ်ဆိုင်းထားခဲ့တဲ့မြစ်ဆုံဆဲစီမံကိန်းကြီးကိုတီခီးစဉ်ကြောင့်ပြန်ပြီးစတင်မလားဆိုပြီးတော့ဒေသခံကချင်ပြည်သူတွေကြားစိုးရိမ်မှုတွေကြီးကြီးမားမားရှိနေတာပါ။သမ္မတရှီဟာသူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရေးနဲ့စစ်ရေးကထိပ်ပန်းကောင်းဆောင်တွေအပြင်နိုင်ငံရေးပါတီပေါင်း20ကျော်ကကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမှာပါ။AFP သတင်းစာမှာကိုအခြေခံပြီးတော့မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်။
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့ကချင်ပြည်နယ်နှင့်အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းဒေသခံကချင်ပြည်သူတွေစိုးရိမ်နေတဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်လို့ဘာတစ်ခုမှရည်ညွှန်းပြောဆိုသွားတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်လည်းအခုလာတော့မဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်မှာဒီစီမံကိန်းကိုပြန်ဆဖို့တွန်းအားပေးမလားဆိုပြီးဒေသခံကချင်ပြည်သူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြစ်ဆုံဆဲစီမံကိန်းဟာကချင်ပြည်သူတွေအတွက်အကျိုးမရှိဘူးလို့မြစ်ကြီးနားမြို့ကန်တဦးဖြစ်တဲ့ပကနောကပြောပါတယ
်ကျွန်တော်ကချင်ပြည်နယ်တရုတ်အနေနဲ့ပြောချင်တာကတော့ဒီမြစုံစီမံကင်းကတော့မလုပ်ရင်ကောင်းတယ်ဒါလို့ပြောမှလည်းကျွန်တော်တို့အဲ့ဒီပြောမှအကျိုးရှိမယ်လို့ဦးလည်းမချင်ဘူ
းတရုတ်ဟာသူ့အကျိုးစီးပွားအတွက်ပဲမြန်မာနိုင်ငံကိုလာပြီးစီမံကိန်းတွေအကောင့်ထည့်ဖော်တာဖြစ်တယ်လို့ကချင်တိုင်းသားဆန်မွန်ထွန်းကပြောပါတယ်
ပြန်စားလို့မဖြစ်နိုင်ဘူးပေါ့သူပြန်တန့်တော့ဒါကပဟိုဟာပြဿနာဖြစ်သွားတာပေါ့ဒါတကယ်ကြီးကြီးတဲ့ဘာဖြစ်သွားမှာပေါ့
မြစ်ဆုံဆဲစီမံကိန်းကိုမြန်မာတနိုင်ငံလုံးကလုံးဝလက်မခံကြောင်းတက်ကြွလှုပ်ရှားသူခွန်မြတ်အောင်ကပြောပါတယ
်မလွဲမရှောင်တာမြစ်ဆုံကိုအကောင့်ထဲဖော်မှာဟေးဆိုလို့ရှိရင်တေးချတယ်ကျွန်တော်တို့ဒါဒီလက်ရှိအနေထားနဲ့ကတော့ဟိုကျွန်တော်တို့အမြင်ရလေတကယ်ကြီးမားတဲ့ဟိုစိန်ခေါ်မှုကိုဒါခေါ်လာနေအတူတူပဲ
ဒေါက်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲမတိုင်ခင်မှာမြစ်ဆုံဆဲစီမံကိန်းကိုဆန့်ကျင်ခဲ့ပေမဲ့ရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်လေတံပြောင်းသွားပြီးဒီစီမံကိန်းနဲ့ပတ်သက်ရင်ပြည်သူများအနေနဲ့ကြဲကြဲပြန့်ပြန့်စဉ်းစားသုံးသပ်ဖို့2019ခုနှစ်မတ်လမှာသူကတိုက်တွန်းခဲ့ပါတယ်။လွန်ခဲ့တဲ့9နှစ်ကအစိုးရဖွဲ့စည်းခဲ့တဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ရေးရာအကဲဖြတ်ကော်မရှင်ကစီမံကိန်းကြောင့်အေယာဝတီမြစ်ရေကြောင်းစီးဆင်းမှုဟာပြောင်းလဲသွားနိုင်တယ်လို့သူတို့အစီရင်ခံစာမှာတတိပေးဖော်ပြခဲ့ပါတယ်။ဒါကြောင့်လည်းအမေရိကန်ဒေါ်လာဘီလီယံ 3.6 တန်းကုန်ကျဖို့ရှိတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းကို2017ခုနှစ်ကတည်းကရပ်ဆိုင်းထားခဲ့ပြီးတဲ့နောက်မြန်မာနဲ့တရုတ်ဆိုရကြဘလို့ပုံစံနဲ့ပြန်သဘောတူညီမှုရမလဲဆိုတာအခုချိန်ထိဆွေးနွေးနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြစ်ဆုံဆဲစီမံကိန်းပြန်ပြီးစဖို့အဆိုပြုချက်ကိုမြန်မာနိုင်ငံတဝန်းလူတွေထောင်နဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့ဒေါ်လာ1 trillion ကုန်ကျဖို့ခန့်မှန်းထားတဲ့ခပလန်းစီမံကိန်းကြီးမှာမြန်မာဟာအရေးပါတဲ့အစိပ်ပိုင်းတစ်ခုဖြစ်နေပါတယ်။ဒီစီမံကိန်းကြီးဟာအာရှအာဖရိကနဲ့ဥရောပတိုက်တွေကိုဖြတ်ပြီးရေလမ်းကြောင်းနဲ့မြေရထားလမ်းကားလမ်းစာရာတွေကိုဖောက်လုပ်မဲ့အစီအစဉ်ကြီးဖြစ်ပါတယ်။ဒါကြောင့်လည်းအခုသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ထိပ်ပိုင်းကောင်းဆောင်တွေနဲ့တွေ့ဆုံရမှာခပလန်းစီမံကိန်းနဲ့ပတ်သက်လို့တရုတ်ကအဓိကထားတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းနဲ့မြစ်ဆုံဆဲစီမံကိန်းတွေအပါအဝင်အခြားမြန်မာနိုင်ငံတွင်အဓိကစီမံကိန်းတွေကိုအလေးထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့တရုတ်သမ္မတရှီကျင်းဖင်ဟာနေပြည်တော်မှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံဖို့ရှိတယ်လို့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့မျှော်လင့်ထားပါတယ်။ဒါ့အပြင်နိုင်ငံရေးပါတီ20ကခေါင်းဆောင်တွေကိုလည်းသမ္မတရှီကတွေ့ဆုံဖို့ရှိပါတယ်ရှင်။
မအင်ဂျင်နိုင်ပါရှင်သောတာရှင်များရှင်လွိုက်ကော်မြို့မှာကျင်းပနေတဲ့ကြားပြင်းနေအခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်ဖို့ရှင်နေပြီးတော့လူလူတွေ့ဆုံပွဲအပြင်နိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံဖို့ရှင်နေပါတယ်ဒီလိုတွေ့ဆုံဖြစ်မဲ့ဆိုရင်တော့ကြားပြင်းနေမှာမပြေလည်သေးတဲ့ဘိုးချုပ်ကျေးရုပ်ကိစ္စဖန်စီခံတောင်သူကိစ္စနဲ့လယ်မြေသိမ်းဆည်းခံရတဲ့ကိစ္စရပ်တွေကိုအလေးထားတင်ပြသွားဖို့အတွက်ဒေသခံနိုင်ငံရေးနဲ့လူမှုအသင်းအဖွဲ့တွေကပြင်ဆင်ထားပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကြားပြည်နယ်လွိုက်ကော်မြို့မှာကျင်းပမဲ့68ကြိမ်မြောက်ကြားပြည်နယ်နေအခမ်းအနားကိုလာမဲ့ဗုဒ္ဓဦးနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်တက်ရောက်ဖို့ရှိနေပါတယ်ကြားပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကအကြီးတန်းအရာရှိတဦးကဒွန်ဆန်းစုကြည်တက်ရောက်မယ်ဆိုတာသိရပေမဲ့အစီအစဉ်အသေးစိတ်ကိုတော့မတိကျအောင်ပြောပါတယ်
ဘာလို့ရှိရကြလဲ။အဲကျွန်တော်တို့လောကအစီအစဉ်တော့အဲ့လိုကြားရတယ်ခင်ဗျ။ကျွန်တော်တို့ကလည်းရေကူးရေးတော့လည်းကျွန်တော်အစီအစဉ်ရတယ်။ဒါကြီးချက်ကျူးကျွန်တော်ဘာမှမသိရဘူး။ဘာလို့ဟိုလူကြီးတွေလည်းလုပ်နေရဆိုလို့
ဒီနယ်အစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကယန်းမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကတော့မနက်ဖြန်မှာလူထုတွေးဆောင်ပွဲရှိတယ်လို့နိုင်ငံရေးပါတီတွေနဲ့တွေးဆောင်ဖို့လဲဖိတ်ကြားထားကြောင်းအခုလိုပြောပါတယ
်။ဒီနယ်နေခန္ဓာမှာဘနာတူအမြဲတမ်းမလာတဲ့မိကွန်ပြောလိမ့်မယ်။နာရောဟိုဗလာပါတီတွေတချို့လည်းဘနာလူထုတွေးနေတဲ့ဆောင်ပွဲလည်းရှိလိမ့်မယ်လို့ရောအလိုရောအတန်းဖြစ်ပြီးခါရတယ်နော်။ဒီနယ်ဆိုရဖက်ကရေနာဗလာတမရောင်းလို့ပြောကြလို့ပြောနေပုံစံလေ။ပါတီတွေဖိထားကြအောင်ပေါ့နော်။နာဗလာအဲနိလေကစားဒီကစားနေစရကောင်းမဖိထားရတာရှိလို့ခင်ဗျာ။
ဒွန်ဆန်းစုကြည်နဲ့တွဲဆောင်ခွင့်ရရင်ဗိုလ်ချုပ်ကျေးရုပ်ကိစ္စအပါအဝင်အဓိကတင်ပြလိုတဲ့အချက်တွေကိုလည်းခူဘီတူကအခုလိုဆက်ပြောပါတယ်။
ဒါကလူစုရင်းနေနေဗနောဒီဒေတာကိုတော့မရှိတဲ့မြို့ကြီးနေတဲ့နောက်ဆုံးတည်းဒီမှာစုပေါင်းနေတဲ့ဗနောပန်းဆိုင်ရနေဟာရရှိနေတယ်နောက်ဒီစီကရီမှာဗလဲတောင်းစမှုတွေလာမှုတွေမရှိနေတဲ့ဟာရရှိနေတယ်ဗနောအဲ့ပေါ်မှာတော့သူကြီးနေလာစစ်နေလို့မရှိဘူးဒါပေမဲ့စစ်နေလို့ရစားတယ်ပြီးတော့တောင်းရှိရှိဗနောစစ်နေစုလို့လည်းမရရစားတယ်ဗနောအဲ့ဒါကိုအပြောချင်တယ်
ကရားနဲ့ကင်းဒီဆိုတဲ့ဝေါ်ဟာရကွဲပြားမှုအပေါ်လူထုအကြားမှာပြိပခတွေရှိနေတာကြောင့်ဒီသမိုင်းကြောင်းအခြေအနေနဲ့လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးအခြေအနေကိုလည်းဆွေးနွေးဖို့ရှိကြောင်းပြောပါတယ်။ကင်းဒီပြည်တောင်သူလယ်သမားအဖွဲ့ဝင်နဲ့ကင်းဒီလူငယ်အင်အားစုမှပါဝင်တဲ့ကိုဒီဒီကလည်းသူတို့အဖွဲ့တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ခွင့်ရရင်ဗိုလ်ချုပ်ကျေးရုပ်ကိစ္စဖမ်းဆီးခံတောင်သူကိစ္စစစ်တပ်ကသိမ်းဆည်းထားတဲ့လယ်ယာမြေကိစ္စနဲ့ပြည်내အစိုးရရဲ့ဆောင်ရွက်မှုတွေကိုအလေးထားတင်ပြဖို့ရှိကြောင်းပြောပါတယ်။ဒွန်ဆန်းစုကြည်မနက်ဖြန်လာရောက်မဲ့ခီးစင်နဲ့ပတ်သက်ပြီးတော့လေကိုဒီဒီကအခုလိုပြောပါတယ်
။ဒွဆူဒီကဲကတော့နင်းချဲစကဝိုင်းလာလို့တော်တော်ပြန်သွားတော့ဘာမှသူချာမလာပါဘူးနော်။နောက်ဒီအောက်ချီမှာချစ်ချက်နေရတယ်သူစီကိုမရောက်တာလားမတင်ပြကြတာလားသမီးတင်တဲ့ဇာနဲ့သူကိုယ်တိုင်ကဟိုမလောက်ပေးချင်တာလားမပြောချင်တာလားမသိဘူးနော်။ဒါဆိုအဲ့အရာကျွန်တော်တို့မတိရတဲ့အချင်းတွေရှိပါတော့ကျွန်တော်တို့လိုဒီချစ်တဲ့နေရမှာတရိုက်ပါဝင်ပတ်သက်နေတဲ့လူတွေနဲ့တွေ့မှသာပါတော့ပြဿနာရဲ့ရင်းနှီးကိုအတိအကျတည်မှာသူနေနေပါနော်အကောင်ဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်ထင်တယ်ပါ။သမီးချင်းအဲဆုံးဆန်တိုင်းအစိုးရရဲ့ energy party တွေစီစဉ်တဲ့လူတွေနဲ့ပြည်မယ်နောက်စီစဉ်တဲ့ပွဲဆိုင်မယ်လှုပ်နေမယ်ဆိုရင်တော့ဟိုဘယ်နှခဝဲလာတာပါနော်။ဟိုတင်းတော့ထူချလာမှာမဟုတ်လို့ပဲပြောချင်ပါတယ်ဟုတ်။
ကင်းနီပြည်လူငယ်များအင်အားစုကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်စာပေးပို့ပြီးတောင်းဆိုထားပါတယ်။1948ခုနှစ်မြန်မာပြည်လွတ်လပ်ရေးရယူစဉ်ကလက်ရှိကြားပြည်နယ်ကိုကင်းနီပြည်နယ်အဖြစ်ခေါ်ဆိုခဲ့ပြီး1952ခုနှစ်ဖွဲ့စည်းပုံပြင်ဆင်ချက်အရ1952ခုနှစ်ဇန်နဝါရီလ15ရက်နေ့မှာကြားပြည်နယ်နှင့်အခမ်းအနားကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်
ကိုမိုးစောပါရှင်အခုတော့ကြားဖြတ်တကောင်စင်းကောက်ယူမဲ့သတင်းတင်ပြပါောင်းမယ်မြန်မာနိုင်ငံမှာမကြာခင်ကြားဖြတ်ကောက်ယူရောမဲ့တကောင်စီမှာအရင်ကမေးခဲ့တဲ့မေးခွန်းတွေအပြင်နောက်ထပ်မေးခွန်းအစ်စ်တွေပါထပ်ဖြည့်ထားတာကြောင့်မေးခွန်းပေါင်း100ကျော်ရှိလိမ့်မယ်လို့ပြည်သူ့အင်အားဝန်ကြီးဌာနရာရင်ညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရလဒ်တွေကိုဒီနေ့ထပ်ပါပဲထုတ်ပြန်သွားမယ်လို့လည်းပြောပါရယ်တနင်္ဂနွေလုံးအတိုင်းအတာနဲ့တကောင်စီကောက်ယူမှုတွေကိုတော့လာမယ့်2024ခုနှစ်မှာပြုလုပ်မှာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကစူးစီးတင်ပြထားပါရယ်
အရင်ကောက်ယူခဲ့တဲ့တကောင်စီတုန်းကမေးခွန်းပေါင်း40ကျော်မေးခဲ့ပြီးဒီတစ်ခေါက်မှာတော့မေးခွန်းပေါင်း100ကျော်မေးမြန်းမှာဖြစ်ကတနိုင်ငံလုံးအတိုင်းအတာအရကောက်ကွက်ပေါင်း4000ကျော်လောက်ကောက်ယူဖို့စီစဉ်ထားတယ်လို့ပြည်သူ့အင်အားဝန်ကြီးဌာနခေတ္တညွှန်ကြားရေးမှူးချုပ်ဦးဝင်းစောအောင်ကပြောပါရစေ
2014ခုနကမေးခွန်း40ကျော်ကျွန်တော်မေးမြန်းကောက်ယူခဲ့ပါတယ်အခုကတော့ကျွန်တော်မေးခွန်း100ကျော်ကျွန်တော် ရင်းနှီးခလုံထားပါတယ်ဒီမှာလည်းဟိုကျွန်တော်ရေးသွေးစစ်ဆေးတာ water testing ပေါ့ကျွန်တော်ဒါအထည်သွင်းခလုံထားပါတယ်ထုတ်ပြန်တဲ့အခါမှာလည်းဒီဟို2014ခုနှစ်လူကြီးနဲ့အင်ကြောင်းရာသကောင်စင်းလူအချက်လက်အင်္ဂနာအသေးစိတ်တော့ကျွန်တော်ထုတ်ပြန်မှာမဟုတ်ပါဘူးဒီဟိုရာဂိုင်းနှုန်းအပေါ့နော်ဒီ percentage to something any data အချက်လက်တွေပဲကျွန်တော်ထုတ်ပြန်နေမှာဖြစ်ပါတယ်
ပြည်သူ့အင်အားဦးစီးဌာနဘက်ကလာမယ့် January 16ကနေ28ရက်နေ့ထိရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာဂျားပြတ်တကောင်စင်းကောက်ယူသွားမှာပါဒီဂျားပြတ်တကောင်စင်းကိုပြီးခဲ့တဲ့နိုဝင်ဘာလလောက်ထဲကစပြီးတိုင်းဒေသကြီးပြည်နယ်အလိုက်အတုတ်လိုက်ခွဲကကောက်ယူနေတာဖြစ်ပါတယ်မကွေ၊စကိုင်းနဲ့ပဲခူးတိုင်းဒေသကြီးတို့မှာလာမယ့်အတပတ်အတွင်းအပြီးကောက်ယူသွားမှာဖြစ်ပြီးမကြခင်ကောက်ယူမယ့်ရန်ကုန်တိုင်းဒေသကြီးအပါဝင်နေရာလေးခုကလွဲလို့ကြံတဲ့တိုင်းတဲ့ပြည်နယ်တွေမှာဂျားပြတ်တကောင်စင်းတွေကောက်ယူထားပြီးဖြစ်တယ်လို့ဦးဝင်ဆောင်ကပြောပါတယ်။လက်ရှိမှာလုံခြုံရေးအရာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ရဲ့နေရာအချို့တွေမှာဂျားပြတ်တကောင်စင်းကောက်ယူနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်။စည်ရင်ကောက်ယူလို့မရမဲ့ဒီဒေသတွေနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်ထားတဲ့အခြေအနေကိုသူကအခုလိုပြောပါတယ်
။ကောက်လို့မရတဲ့နေရာတွေကိုခြံလှပ်ပြီးကောက်သွားမယ်။ကောက်သွားတဲ့အခါကျတော့အဲ့ဒီအရာတော့ကျွန်တော်တို့ဒီလူကြီးပညာရနဲ့ဒါသူကဒီဟိုတွက်ချက်တိုင်းတာတွက်ချက်သွားလို့ရတာလူကြီးရှိတယ်တချို့လဲခြံလိုက်ပြီးတော့ဘာမှမရဘူးဆိုရင်တော့ကျွန်တော်တို့ဒါဟိုဘာမှထုတ်ပြန်လို့ဟိုရမှာမဟုတ်ဘူးပေါ့နော်အဲ့လိုနေထားလေးတော့ဖြစ်သွားပေါ့မှာပေါ့ဆိုလိုတော့အခုကတော့ခရိုင်အဆင့်ခရိုင်လိုက်ကောက်တာပေါ့နော်ဒီနယ်လိုက်ကောက်တာတော့မဟုတ်ဘူးအဲ့ခရိုင်အတွင်းကတချို့နေရာလေးကြီးကောက်လို့မရဘူးဆိုရင်အဲ့ခရိုင်အတွက်ကဟို data အချက်လက်တွေမရနိုင်ဘူးပေါ့အဲ့ဒါဆိုရင်တော့ခရိုင်data မရဘူးဆိုရင်တော့အဲ့ဒီနေ data တွေပဲကျွန်တော်ကအဲ့လိုမျိုးထုတ်ပြန်နိုင်တဲ့နေသားပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်မှာတတ်မှတ်ထားတဲ့ကောက်ွက်ရဲ့တဝက်နီးပါးလောက်ကိုကောက်နိုင်မှာမဟုတ်ဘူးလို့သူကခံမှန်းပါတယ်ဂျားပြတ်တကောင်စင်းကောက်ယူတာမှာတနိုင်ငံလုံးမှာရှိနေတဲ့နေအိမ်တွေကိုလိုက်ပြီးကောက်ယူတော့မှာမဟုတ်ပဲတက်ဆိုင်ရာ data အလိုက်ကောက်ွက်တွေကိုရွေးချယ်ကအဲ့ဒီကောက်ွက်အတွင်းမှာရှိနေတဲ့နေအိမ်တွေကိုသာရွေးကောက်သွားမှာဖြစ်ပါတယ်ဒီစီးရင်တွေကိုစူးစီးပြီးလာမယ့်နှစ်လပိုင်းလောက်မှာတော့ဒီကောက်ယူထားတဲ့အချက်လက်တွေကိုအစီရင်ခံစာအနေနဲ့ထုတ်ပြန်သွားဖို့စီစဉ်ထားတယ်လို့ပြည်သူ့အင်အားဦးစီးဌာနဘက်ကပြောပါတယ်ရှင
်။ဒရက်စပန်ကတိယတမရရှိချင်းဖြင့်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတိယအထုကုစလေဟာKIA ကချင်ဒေသမှာမြမဆူရနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံတည်းနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြမဆူရကြားညီညွတ်ဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတရုတ်နိုင်ငံရဲ့ဂျားဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြမဆူရကြားညီညွတ်ရေးအတွက်ဘလောက်အထောက်အကူပြုနိုင်ပါလဲ။မြမညီညွတ်ရေးအတွက်စင်ခေါ်ချက်တခုလိုရောယူဆနိုင်ပါလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်း phone number က1232382994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြတဲ့သရရှင်တွေကိုကြိုပြီးတော့
ဒီကနေ့ည9:00နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတဲ့ပုတ်တင်ပြပါမယ်။တိုင်ဝမ်ကျွန်းမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတရုတ်အစိုးရအပေါ်ယုံကြည်မှုမရှိတဲ့လက်ရှိသမ္မတပြန်ပြီးတော့အရွေးခံလာရပြီးလွှတ်တော်မှလည်းသမ္မတဆိုင်အင်ဝါနဲ့ပါတီကအများစုအနိုင်ရလိုက်တာကြောင့်တရုတ်တိုင်ဝမ်ဆက်ဆံရေးထပ်ပြီးတော့ကြာဆင်းသွားခဲ့ပါရစေ။ဒါပေမဲ့အခုတချိန်ဆက်ဆံရေးကြာဆင်းမှုကအရင်ကကြာဆင်းခဲ့တာတွေလောက်မဆိုးဝါဘူးလို့တိုင်ဝမ်အရာရှိတွေကပြောပါရစေ။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါရစေ။
ရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်အင်ဝါကမဲအရေးအတွက်58ရာခိုင်နှုန်းနဲ့အနိုင်ရလိုက်ပြီးနောက်တနေ့မှာပဲဒီရွေးကောက်ပွဲရလဟာငြိမ်းချမ်းရေးလိုလားသူတွေအတွက်အထုဆိုးရင်စရာဖြစ်စေကြောင်းတရုတ်အစိုးရပိုင်းစင်ဟွာသတင်းကရွေးကောက်ခံသမ္မတကိုဝေဖန်ရေးသားလိုက်တာပါ2016ခုနှစ်မှာသမ္မတဆိုင်အင်ဝါပထမအကြိမ်သမ္မတအဖြစ်အရွေးခံရတော့ကလည်းတရုတ်အစိုးရကအလားတူဝေဖန်မှုတွေပြုလုပ်ခဲ့ပါတယ်တရုတ်တို့ကထိုင်ဝမ်ကျွန်းကိုသူတို့ပိုင်တယ်လို့ပြောဆိုနေပေမဲ့သမ္မတဆိုင်ကတော့ထိုင်ဝမ်နဲ့တရုတ်ပြည်မှာရင်းနှီးခုစလုံးအလံတစ်ခုတည်းအောက်မှာရှိတယ်ဆိုတဲ့အယူအဆကိုလက်မခံပါဘူး1940ပြည်လွန်နှစ်တွေကစလို့နှစ်ဖက်စလုံးကတိကျအုပ်ချုပ်မှုအောက်မှာရှိနေခဲ့ကြတာပါ 2016ခုနှစ်မှာပြုလုပ်ခဲ့တဲ့အတိုင်းဒီအစိုးရကထိုင်ဝမ်ကျွန်းအနီးစစ်လေယာဉ်ပြန်တန်းတာထိုင်ဝမ်ကျွန်းကိုသွားမဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ကိုရှော့ချတာနဲ့ထိုင်ဝမ်နဲ့တန်တမန်အဆက်အသွယ်ဖျက်ဖို့ခုနှစ်နိုင်ငံကိုစီယုံပြောဆိုတာတွေ2019ခုနှစ်မှာလည်းလုပ်ခဲ့ပါတယ်ဒီဥပက္ကဖိအားပို့ပေးလာမယ်ဆိုတာသူမအနေနဲ့မျှော်လင့်ထားကြောင်းသမရဆန်ကစနေနေ့မှာပြောကြားခဲ့ပြီးအခြေအနေတွေလက်ရှိတဲ့ဆုံးမသွားအောင်ကြိုးစားသွားမယ်လို့ပြောပါတယ်စတင်ဆန်မူဝါဒလေ့လာရေးအဖွဲ့ကအရှိအချဆန်ရာပူတွဲညွန်ကြားရေးမှူးယွန်းဆန်ကတော့
For the immediate aftermath of the election, it is in mainland's interest to not.
တရုတ်အစိုးရဘက်ကအလျှော့ပေးမှာမဟုတ်ပါဘူး။ဒါပေမဲ့အဆုံးသတ်မှာတော့တရုတ်ဘက်ကဆွေးနွေးညှိနှိုင်းလိုတဲ့ဆန္ဒရှိလာနိုင်ပါတယ်။ရွေးကောက်ပွဲပြီးခါစကာလမှာတော့ပြည်မာကြီးရဲ့အကျိုးစီးပွားအတွက်လိုအပ်တာထက်ပိုပြီးလုပ်ပြနေဦးမှာပါ
။တမရဆိုင်ဟာနောက်ထပ်လေးနှစ်တာတမရအဖြစ်တာဝန်ထမ်းဆောင်အောင်မှာဖြစ်တယ်လို့သူမရဲ့ပါတီကလည်းအမတ်နေရာစုစုပေါင်း116နေရာမှာအများစုဖြစ်တဲ့62နေရာကိုအနိုင်ရထားပါတယ်တရုတ်သမ္မတရှီချင်းဖင်ကတော့ထိုင်ဝမ်ကျွန်းကိုပြည်မာကြီးလက်အောက်သွင်းနိုင်ဖို့စူးစမ်းမှာဖြစ်ပေမဲ့မနစ်ကကောက်ယူခဲ့တဲ့လူထုစစ်တမ်းအရအဲ့ဒီအယူအဆကိုဒေသခံအများစုကပယ်ချခဲ့ကြပါတယ်သမ္မတဆိုင်ကလည်းအများစုရဲ့သဘောအတိုင်းရပ်တည်နေတာပါတရုတ်တို့ကနှုတ်အားဖြင့်ပြောဆိုနေတာဖြစ်ပြီးထိုင်ဝမ်အပေါ်အရေးယူမှုအသစ်တွေချမှတ်လှုပ်ဆောင်ခြင်းမဟုတ်ကြောင်း National ချန်ကုန်းတက္ကသိုလ်ကလက်ထောက်နိုင်ငံရေးပါမောက်ခဝမ်ချင်းစင်ကပြောပါတယ
်对我来说我觉得接下来这几个月两岸关系应该不会恶化
那ဖက်ဆက်ဆန်ကြီးဟာလမ်းမဲလာအနေငယ်အတွင်းဆူလာမဲလို့ကျွန်တော်မထင်ပါဘူးဒါပေမဲ့ကောင်းလာမဲလို့လည်းမထင်ပါဘူးတမန်ရှိချင်းဖြင့်ကတနိုင်ငံစနစ်နှမျိုးဆိုရဲမူကိုပြန်သွောအောင်မယ်ဆိုရင်အဲ့လိုအထုတ်အောင်မယ်ဆိုရင်ထိုင်ဝမ်ဟာအခက်အခဲဆုံးဖြစ်သွားပါလိမ့်မယ
်တမန်ရှိချင်းဖြင့်မနစ်ဇန်နဝါရီလတုန်းကပြောခဲ့တဲ့မိန့်ခွန်းထဲမှာတော့ဒေသအတွက်အတိုင်းအတာတစ်ခုအထိကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့တနိုင်ငံစနစ်နှမျိုးနဲ့ထိုင်ဝမ်ကိုအုပ်ချုပ်လိုကြောင်းပြောကြားခဲ့ပါတယ
်။ကိုဇော်ဝင်းလိုင်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်။
Green key တဲ့လေရင်ကိုမှားယွင်းပြစ်ချခဲ့မှုတွေရေးမှုတွေစလုံးနေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကပဲတီဟီရန်မြို့လေရင်ကွင်းကအတက်လေးမှာတင်ဒီလေရင်ကိုပြစ်ချခဲ့တာကြောင့်ပါလာသူ186ဦးအကုန်လုံးတေခဲ့ရတဲ့အတွက်ရေးမှုတွေလုံနေပြီလို့အီရန်တရားရေးဌာနကကြေညာလိုက်တာပါ။ဒီချက်လေရင်ကိုပြီးခဲ့တဲ့ဗိုလ်ထုနေ့ကမှားယွင်းပြစ်ချခဲ့တာကိုအီရန်ဘက်ကနောက်ဆုံး3ရက်ကြာမှဝန်ခံခဲ့ပြီးအီရန်ပြည်သူတွေရဲ့မကျေနပ်မှုတွေနဲ့ဆက်ညင်ဆန္ဒပြမှုတွေမကြခင်ရက်ပိုင်းအတွက်မြန်မာလာနေချိန်ကြာမှအခုလိုရည်ရွယ်မှုစတင်နေကြောင်းကြေညာခဲ့တာပါဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောက်မိုက်မှာမျက်နှာချင်းဆိုင်အခြေအနေစကားစစ်ထိုးကြပါတော့မယ်ရီပပ်ဘလစ်ကန်ပါတီသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်းရွေးချယ်ရေးအမေရိကန်နိုင်ငံနောက်လည်ပိုင်းပြည်နယ်ဖြစ်တဲ့အိုင်အိုဝါမှာမဲဆာမပေးခင်မှာနောက်ဆုံးအခြေအနေနဲ့အခုလိုစကားစစ်ထိုးကြမှာပါအခုပွဲမှာအရင်အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်မှဘာနီဆန်ဒါစ်နောက်အထက်လွတ်တော်အမတ်အမျိုးသမီးအဲလစ်ဘက်ဝါရန်အင်ဒီယားနာပြည်နယ်ကဆောက်ဘန်မြို့တော်ဝန်ဟောင်းပစ်ဘက်တဂီယက်နောက်အမျိုးသမီးထက်လွတ်တော်အမတ်အေမီကလပ်လတ်ချာနဲ့ဘီယန်နာတထေကြီးတမ်စတယာတို့ဝင်ပြိုင်ကြမှာပါပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာတော့ရေခဲတောင်ပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ59ဦးသေဆုံးပြီးလူတချို့ပျောက်ဆုံးနေတယ်လို့ဆိုရတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်အိန္ဒိယအုပ်ချုပ်ခံကက်ရှမီးယားမြောက်ပိုင်းမှာလည်းအလားတူဖြစ်ရတဲ့အနည်းဆုံး10ဦးသေဆုံးခဲ့ရပါတယ်မူတီထံပြည်တဲ့နောက်မြေပြိုကျခဲ့တဲ့နီလမ်တောင်ကြားဒေသတစ်ဝိုက်မှာလည်းရွာသားတော်များများပိတ်မိနေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်အခင်ဖြစ်တဲ့နေရာတွေကိုကယ်ဆယ်ရေးတွေဆီလိုထားပြီးလို့လည်းတာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ
တည်ရင်အချင်းချက်ကိုကိုဝင်းမင်းကြီးညာပိတ်ခဲ့တာပါရှင်ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီ line meter 25 kHz 15953 line meter 32 kHz 11883 line meter 57 kHz 9335နဲ့ line meter 190 kHz 15905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.
From Washington, this